ပြည်နယ်နဲ့တိုင်းဒေသကြီးတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လူငယ်ကိုယ်စားလှယ်တွေပါဝင်တဲ့ပထမအကြိမ်နိုင်ငံလုံးဆိုင်ရာလူငယ်ညီလာခံကိုဒီနေ့မနေ့ပိုင်းကစတင်ကျင်းပခဲ့တာပါဒီနိုင်ငံလုံးဆိုင်ရာလူငယ်ညီလာခံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါင်ဆန်းစုကြည်တက်ရောက်ခဲ့ပြီးလူငယ်တွေကိုမိန့်ခွန်းပြောကြားခဲ့ပါတယ်ဒေါင်ဆန်းစုကြည်ကပါတီအတွင်းမှာဂိုင်းမဖွဲ့ဖို့နဲ့ဒီနေ့တက်ရောက်လာတဲ့လူငယ်တွေကိုအခုလိုမှာကြားခဲ့ပါတယ
်။ဂိုင်းကနာဖွဲ့တာကိုလုံးဝမတက်ချင်းတော့ဒါကျမတို့ရဲ့နိုင်ငံမှာစဉ်ဒီအဖြစ်ဆိုးကြီးဟာအမြင့်တွေခဲ့တာမဆလာဖြစ်တော့လုံးလေလုံးထဖြစ်တဲ့နိုင်ငံရဲ့အဖြစ်ဆိုးတစ်ခုလို့ပဲဒီလိုပဲကျမမြင်တာ။အုပ်စုဖွဲ့ကြတယ်ပေါ့အုပ်စုဖွဲ့ပြီးတော့ကိုအုပ်စုတွေကိုအုပ်စုတွေကိုလိုရာကိုလိုရာကိုရအောင်လုပ်ကြတဲ့သဘောပေါ့။ဒါတော့အဲ့ဒီဟာကိုမလုပ်ပါနဲ့။အင်ဂျီရဲ့မှာတဲဘုတ်တွေဖောက်တဲ့အလိုမျိုးမလုပ်ပါနဲ့လို့ကျမပြော။ကျမတို့ရဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဆိုတဲ့အင်ဂျီဟာကမ္ဘာလုံးကရှိတဲ့အင်ဂျီဖြစ်ပါအဲ့ဒီအင်ဂျီထဲမှာအင်ဂျီတွေဖောက်ထားတဲ့တဲဘုတ်ကလေးတွေဖောက်ထားတဲ့ဆိုတာမျိုးလုံးဝမလုပ်ကြပါဘူး။ဒါလူငယ်တွေအခုရစပြီးဖြစ်နေမှာ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလူငယ်တွေကိုတော်ဝင်သာပေးနိုင်တာဖြစ်ပြီးနေရာဆိုတာမပေးနိုင်ကြောင်းလဲဒေါင်ဆန်းစုကြည်ကအခုလိုပြောပါတယ
်ဒီမိုကရေစီပြန်ပြီးတော့ထူထောင်မယ်ပြည်သူလူထုရဲ့ဩဇာအာဏာသွားမိုးတဲ့စနစ်တစ်ခုပြန်ပြီးတော့ထူထောင်မယ်ဆိုလို့ရှိရင်တာဝန်ကိုအဓိကထားပြီးတော့ကျမတို့ရဲ့လူငယ်တွေရဲ့စိတ်နှလုံးသားအတွင်းမှာကျမတို့ချက်ပြီးလို့လုပ်ပါတယ်ဒါကြောင့်ကျမပြောကျမတို့တာဝန်နဲ့ပေးမယ်နေရာမပေးဘူးနေရာပေးတဲ့အလုပ်ကိုမလုပ်ဘူးတာဝန်ယူဖို့ဆိုတာကိုစိတ်တစ်ချက်ကနှလုံးသားထဲမှာသွင်းထားကြပါနေရာယူဖို့ဆိုတဲ့စိတ်ကထောက်လိုက်ကြပ
ါမိမိကိုယ်ကိုတံပိုးဖြတ်တဲ့နေရာမှာနေရာဆိုတာနဲ့မဖြတ်ဖဲအများအတွက်ဘလောက်လုတ်ပေးနိုင်မလဲဆိုတာအရေးကြီးကြောင်းလဲအခုတို့တိုက်တွန်းပြောဆိုလိုက်ပါတယ
်ကိုယ့်ရဲ့တံပိုးကိုဖတ်တဲ့နေရာမှာနေနေရာရထားတယ်ဘယ်လောက်ထောက်ခံမှုရတယ်ဒါတွေကိုမကြည့်ပဲနဲ့ဘယ်လောက်အများရဲ့အကျိုးသိနိုင်လဲဆိုတာကြည့်ပါဒါဟာကိုယ့်ရဲ့တံပိုးပဲဒီမှာတို့ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတော့ရွေးချယ်ပြင်ပလိုက်တဲ့လူငယ်တော်ဝင်ဆံများဟာဒီပြည်ချက်ရစဉ်းစားကြပါအများအကျိုးကိုကိုဘလောက်လုံနိုင်တဲ့အခြေအနေရှိလဲအများကျိုးလုံနိုင်တဲ့အခြေအနေကိုဘယ်လောက်ဖြစ်ခြင်းမလဲလုတ်သွားမလဲဆိုတာကိုသုံးသပ်ပြီးတော့ဆက်လက်တောင်းထောင်ဆောင်ကြပါ
တမန်နိုင်ငံရေးလုတ်သူတွေဟာရွေးကောက်ပွဲအောင်နိုင်ရေးကိုသာကြည့်လေရှိပြီးမျိုးဆက်တဲ့လူငယ်တွေအနေနဲ့ပြည်သူပြည်သားတွေမလှည့်ပြပဲနိုင်ငံအကျိုးကိုဦးစားပေးလုပ်ဖို့ဒေါင်ဆန်းစုကြည်ကအခုလိုတိုက်တွန်းခဲ့ပါတယ
်။တမန်နိုင်ငံရေးလုပ်တဲ့သူတွေကနောက်ရွေးကောက်ပွဲအတွက်ပဲစဉ်းစားတယ်။တကယ်နိုင်ငံအရေးကိုလုပ်ချက်ကြီးတွေကနောက်မျိုးဆက်တွေအတွက်စဉ်းစားတယ်ဆိုတဲ့အဆိုပါ။နောက်ရွေးကောက်ပွဲတက်တဲ့အတွက်ကစဉ်းစားရပါမဟုတ်ပါဘူး။ဒီရတဲ့အရေးကြီးတာနောက်မျိုးဆက်တွေအတွက်စဉ်းစားဖို့ပါ။ဒါပေမဲ့ကျမတို့အခုလူငယ်တွေဟာနောက်မျိုးဆက်တွေအတွက်ပါစဉ်းစားရမယ်။ကိုယ့်အတွက်ကိုအခုလက်ရှိကိုနေရာရရေးအတွက်ကိုလုပ်ပိုင်ခွင့်ရရေးအတွက်အဲ့ဒါတွေစဉ်းစားလို့ရှိရှင်။ကျမတို့ဖြစ်စေခြင်းနဲ့ဖော်ပြဖြစ်လာမှာမဟုတ်ပါဘူး။ဒီငယ်များဟာပြည်သူလူထုကိုဘယ်တော့မှမလှည့်ပြပါနဲ့။နိုင်ငံရဲ့အကျိုးကိုအကျိုးရှိမှထားပါ
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပထမအကြိမ်နိုင်ငံလုံးဆိုင်ရာလူငယ်ညီလာခံကိုဇွန်လ5ရက်နေ့ကနေ6ရက်နေ့အထိ2ရက်တာကျင်းပပြုလုပ်သွားမှာဖြစ်ပြီးတနိုင်ငံလုံးမှာလူငယ်ကိုယ်စားလှယ်100ကျော်တက်ရောက်နေပါတယ်ခင်ဗျာ။